နေပြည်တော်လွှတ်တော်အဆောက်အဦအနီးမှာအဝေးထိန်ဒရုန်းယာဉ်လွှတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကမ္ဘာလက်ခီးသွားသူကိုနေပြည်တော်မှာရှိတဲ့ဥတ္တရသီရိတရားရုံးကထောင်နှံတလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာသာဒစ်စကိုကိုဖေဗရူလာ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးလိုက်ပြီးတော့တွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ဒရုန်းယာဉ်အသုံးပြုမှုကိုတင်းကျပ်စွာကန့်သက်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အဦအနီးမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။Discord ကဒရုန်းယာဉ်ဆိုင်ရာဥပဒေကိုမသိကြောင်းဝန်ခံထွက်ဆိုခဲ့တယ်လို့တရားသူကြီးတဦးကပြောပါတယ်။အမာကျိုးလိုမိကြောင်းရိုးသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်နှံတလားလားတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်။ပြင်သစ်တန်ယုံတမွန်ဖက်ဒရစ်ကအင်ဇာကလည်းအခုလိုတက်ညာစွာစီရင်ချက်ချတာမျှတာတဲ့စီရင်ချက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကမ္ဘာလက်ခီးသွားသူအတွက်တော့တလားဆိုတာကြီးလေးတဲ့ပြစ်ဒဏ်ဖြစ်နေသေးတဲ့အတွက်တခြားကမ္ဘာလက်ခီးသွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သတိပေးသွားမယ်လို့ပြောပါတယ်။ဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်ပြီးပြတ်ထန်ထားတဲ့မြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်နှံ3နှစ်ထိချမှတ်နိုင်တာဖြစ်ပါတယ်။